ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Britain, တရုတ်၊ပြင်သစ်၊ Russia နဲ့ American နိုင်ငံတွေဟာ Syria အရေးတကပိတ်ဆွေးနွေးပွဲကိုဒုတိယနေ့အဖြစ်နဲ့ပြုလုပ်ခဲ့ကြပေမဲ့စီးရေးအရအရေးယူဖို့အတွက်တော့တညီတညွတ်ထဲဆုံးဖြတ်ချက်မချနိုင်ခဲ့ကြပါဘူး။သူတို့ရဲ့ကြံတပ်ပရင်းနဲ့အစည်းအဝေးဟာတနအီတောင်မကြာခဲ့သလိုသတင်းတောက်တွေရဲ့မေးမြန်းချက်တွေကိုလည်းအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကဘယ်သူမှပြန်လည်မဖြေကြားခဲ့ပါဘူး။ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကတော့ကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့စီးရီးယားကိုစစ်ဝင်တိုက်ဖို့လုပ်မယ်ဆိုရင်ဘယ်လိုကိစ္စမျိုးကိုမဆိုစီးရီးယားမှာကုလသမဂ္ဂဓာတ်ရုလက်နက်စစ်ဆေးအဖွဲ့လုပ်ငန်းတွေပြီးဆုံးတဲ့အချိန်ထိရပ်ဆိုင်ထားဖို့တိုက်တွန်းပါတယ်။စစ်ဆေးအဖွဲ့ဝင်တွေဟာစနေနေ့မှာစီးရီးယားကနေထွက်ခွာမှာဖြစ်တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရမစ္စတာဖရင်ဟတ်ကပြောပါတယ်။သူတို့အဖွဲ့မှာစီးရီးယားမှာဖြစ်ပွားခဲ့တဲ့ကိစ္စဆိုင်ရာအထောက်အထားအချက်လက်အတော်များများပါလာခဲ့တာမို့ဘာတွေဖြစ်ပွားခဲ့လဲဆိုတာကိုပြန်လည်တင်ပြနိုင်ခြေရှိတယ်လို့ဆိုပါတယ်။စစ်ဆေးသူတွေတဲကတချို့ကနယူးယောက်ကကုလသမဂ္ဂလုံခြုံရေးကောင်စီမှတွေ့ရှိချက်တွေကိုတင်ပြမှာဖြစ်တယ်လို့တချို့ကတော့သူတို့စီးရီးယားကယူလာတဲ့နမူနာတွေကိုဥရောပဓာတ်ခွဲခန်းတွေမှာစစ်ဆေးဖို့တည်သွားကြမှာဖြစ်ပါတယ်။